အခုလိုတောင်ကိုရီးယားရုံးဟတ်သတင်းမှာဖော်ပြခဲ့တဲ့မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးလာသူဒုက္ခသည်တွေကိုမြန်မာနိုင်ငံအရှိတ်ဘက်ခြမ်းကရှမ်းပြည်နယ်ထဲမှာမြန်မာတပုံတွေကဖမ်းဆီးထားပြီးတော့အလုတ်ကျန်းတွေခိုင်းစေနေတယ်ဆိုတဲ့သတင်းဟာမဟုတ်မှန်ကြောင်းရှမ်းလက်နက်ကိုင်အဖွဲ့တွေကညင်းဆိုလိုက်ပါတယ်ဒုက္ခသည်တွေဟာနယ်စပ်တွေကိုဖျက်ချော်ပြီးထိုင်းနိုင်ငံတဲကိုဝင်ရောက်လေရှိကြပေမဲ့အခုလိုမျိုးလမ်းခုလက်မှာဖမ်းဆီးပြီးတော့ပြန်ပေးဆွဲတာမျိုးကိုမကြားသိကြဘူးလို့ဆိုပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရှင်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိန်မြို့အနီးတပုံတွေထိန်းချုပ်ထားတဲ့နယ်မြေမှာမြောက်ကိုရီးယား60ကျော်ကိုဖမ်းဆီးထိန်းသိမ်းထားပြီးတော့ဘိန်းဆိုင်ခင်းနေတဲ့မိုးရီစေဝါထုတ်လုပ်ရေးတွေမှာအဓမ္မခိုင်းစေပြီးသူတို့ကိုပြန်ပေးဆွဲတဲ့အနေနဲ့ငွေကိုတောင်းခံနေတယ်လို့တောင်ကိုရီးယားနိုင်ငံကလူခွေရေးလှုပ်ရှားသူကင်ဟစ်တေးကပြောဆိုလိုက်ပါတယ်တောင်ကိုရီးယားအစိုးရဘက်ကလည်းဒီလိုမျိုးကင်ဟစ်တေးရဲ့ပြောဆိုချက်ကိုအတည်ပြုနိုင်ဖို့လှုံ့ဆော်နေပါတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနပြောခွင့်ရကင်ယောင်ဆုတ်ကတောက်ကြာနေ့အစောပိုင်းကပြောဆိုလိုက်ပါတယ်ဒီလိုမျိုးရှမ်းပြည်နယ်ထဲမှာမြောက်ကိုရီးယားတွေကိုဖမ်းထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်ရှမ်းပြည်နယ်အတွင်းကလက်နက်ကိုင်တပ်ဖွဲ့တွေကို VOA ကစုံစမ်းမေးမြန်းကြည့်တဲ့အခါရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA ရှမ်းပြည်တောင်ပိုင်းတပ်မတော်ပြောခွင့်ရကသူတို့အနေနဲ့ဒီသတင်းနဲ့ပတ်သက်လို့တစုံတရာမကြားမိကြောင်းညင်းဆိုပါတယ်
သူတို့ပြောတာပဲဆက်လက်မသိဘူးကစစ်မျိုးဒီဒေတာကမှလည်းကျွန်တော်မကြားမိသေးပါဘူးကဒီဖက်တော့
ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ရှမ်းပြည်တက်မတော်မြောက်ပိုင်းရဲ့ပြောခွင့်ရဗိုလ်ကြီးဆိုင်စေးအွန်ကလည်းအရင်တုန်းကတော့ဒီလိုမျိုးကိုရီးယားတွေနဲ့တရုတ်လူမျိုးတွေနယ်စပ်ကိုဖျက်ကျော်ပြီးထိုင်းနိုင်ငံကိုဝင်လေ့ရှိတဲ့အဖြစ်မျိုးတွေရှိပေမဲ့ဒီလိုပြန်ပေးဆွဲဖမ်းဆီးထားတဲ့သတင်းနဲ့ပတ်သက်ပြီးသူတို့အနေနဲ့မကြားသိမိကြောင်းကိုပြောဆိုပါတယ်
။ဒါကျွန်တော်သိဝဲပြ။ကျွန်တော်အကိုပိုင်းမြောက်ပိုင်းမှာဒါတောင်ပိုင်းတချို့ဘက်မှာလေအရှိတာပေါ့အနေနဲ့ရှာပဲ။ယူနာကလည်းရှိတယ်၊ကွန်စီကလည်းရှိတယ်၊အများကြီးပဲအဲ့ဒီတိုးတယ်လက်လာတယ်။နောက်တိုးတဲ့အပြင်ကိုကိုရီးယားလည်းလာတယ်ဒါမျိုးအရှိတယ်ဒါပြန်ပေးဆွဲပါရင်ရှိဘူး။အခုမှကျွန်တော်ကြားတာပါ
။
ဒါကဟုတ်ချင်လဲဟုတ်မယ်မဟုတ်ချင်လဲမဟုတ်ဘူးကြည့်ကြတယ်။ confirm လုပ်လို့မရဘူး။သူတို့ကနောက်ခမလာရှင်ဒီဖက်နေတာဒီတသိန်းကုန်တယ်ဗျာတသိန်းဒီနောက်ကနေစားနေတဲ့ကဘဲကောတသိန်းတော့တက်ကုန်တော့ဗောဗျာသူတို့ဖြတ်လာတာကြာရင်နောက်ခမဖြတ်တယ်ကျွန်တော်ညေဗောဒါအခုကျတော့သူတို့ဒီစံသူပဲဖြတ်လာတယ်လေ
သူ
တို့ထွက်ပြေးနေတာအဲအခုလာလာအဲလာစံသူလာမယ်ဗျာစံသူယူလာနေစံသူလာတော့ဗောဆုဆောင်ပန်းလာလေအဲစံသူနေတဲ့ကတချစ်လေးပြောက်လာတော့ဗောတချစ်လေးကူးပြီးစင်တော့ခိုင်းရောက်ပြီလေ
ထိုင်းနိုင်ငံတွင်းကိုနေဆက်ဖြတ်ကျော်လာတဲ့တခြားနိုင်ငံသားတွေမြန်မာနိုင်ငံကိုဖျက်ကျော်လာတာမျိုးတွေရှိခဲ့ပေမဲ့ဒီလိုပြန်ပေးဆွဲတဲ့သတင်းနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့တစုံတရာမသိဘူးလို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်ထိုင်းခြေဆိုင်ရှမ်းတန်တော်ဆင်အဒီတာချုပ်လည်းဖြစ်တဲ့ဥက္ကွန်ဆိုင်ကဆိုပါတယ
် MTE ခေတ္တကဒီတရုတ်ဒီအဲဒီတော့တရုတ်ဒီကထိုင်းနိုင်ငံနဲ့မတရားဝင်နေတဲ့အချိန်ပေါ့နော်ဒီအကျိုင်းတုံဘက်ကိုဖျက်ပြောင်းမလာတဲ့အချိန်အဲဒီတော့ခဏခဏကြားရတယ်နော်နောက်ပိုင်းကျတော့ဒီဟိုတရုတ်တွေမရှိတဲ့နောက်ပိုင်းကျတော့ကိုရီးယားတွေထပ်ကြားတယ်ဒါပေမဲ့ကိုရီးယားတွေမကြားတာလည်းကြားလာပြီဒီအစိုးရဘက်ကနေဖမ်းတာတွေဒီကလေးလည်းကြားမှုတာပဲ
လွန်ခဲ့တဲ့နှစ်တည်းကလေးကနေဆက်မှာပျောက်ဆုံးသွားတဲ့မြောက်ကိုရီးယားအရေးတွေနဲ့ပတ်သက်ပြီးတောင်ကိုရီးယားနိုင်ငံကလူခွေးလှုပ်ရှားသူတွေအနေနဲ့စုံစမ်းသိရှိနိုင်မှုတောင်ကိုရီးယားနိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေကိုအကူအညီတောင်းခံတာမျိုးတွေရှိခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကကိုရန်နိုင်ထွန်းကလည်းပြောပါတယ်
မြောက်ကိုရီးယားဒုက္ခသည်အကြီးအကဲပြောနေတဲ့ကိုရီးယားမှာရှိတဲ့ဒီလူခွင့်ဆောက်ရှိဒီအဖွဲ့အစည်းရှိတာကိုသူကလည်းဒီလိုပဲမြောက်သူ့မြောက်ကိုရီးယားမျိုးတွေဟာထိုင်းနိုင်ငံဘက်ကနေဖြတ်ပြီးတော့မြန်မာနိုင်ငံကိုဝင်ပြီးတော့မာတိုင်းမြန်မာနိုင်ငံမှာရှိတဲ့ကိုရီးယားတိုင်အောင်မှာဒီဒုက္ခသည်ခွင့်ဝင်လုပ်ဖို့အတွက်ကိုစူးစမ်းပေမဲ့မြန်မာနိုင်ငံမှာရှိတဲ့ဒီတော့တပုံတွေကနေပြန်ဖန်ဆီးထားတယ်ဆိုတော့တင်းတူရတယ်ပါဆိုပြီးတော့သူပြောလို့ပြောလိမ့်မယ်အဲတင်းသမားတွေကပြန်ပြီးတော့အဲ့ရကိုအင်တာဗျူးတွေလုပ်ပြီးတော့ပြန်ကားဖြစ်လိမ့်မယ်ဘောအဲ့လိုမျိုးမြင်တယ်
မြောက်ကိုရီးယားအမျိုးသားတွေကိုဘိန်းဆိုင်ခင်းနေမှာခိုင်းစေပြီးတော့အမျိုးသမီးတွေကိုတော့မူရစေဝါချက်တဲ့နေရာမှာအာရမခိုင်းစေပြီးလူတဦးကိုအမေရိကန်ဒေါ်လာ9000နဲ့ရွေးယူရမယ်လို့အဲ့ဒီဒေတာကတောင်ကိုရီးယားသာသနာပြုအဖွဲ့တစ်ဖွဲ့စီကနေသိရှိခဲ့တာလို့တောင်ကိုရီးယားနိုင်ငံကလူခွေရေးလှုပ်ရှားသူကအဲ့ဒီသာသနာပြုအဖွဲ့ရဲ့အဆိုကိုကိုးကားပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကတောင်ကိုရီးယားသတင်းဌာနယွန်းဟော့ပ်မှာဖော်ပြပါရှိခဲ့တာဖြစ်ပါတယ်ရှင်